ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS SSC တောင်ပိုင်းအဖွဲ့ကတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစရေးဆိုင်ရာတဘောတူစာချုပ် NCA လက်မှတ်ရေးထိုးဖို့ဒီကနေ့ပြီးဆုံးသွားတဲ့ဗဟိုကော်မတီအစည်းအဝေးကဆုံးဖြတ်လိုက်ပြီးဖြစ်ပါတယ်။လောလောဆယ်မှာတော့လာမယ့်15ရက်နေ့မှာကျင်းပဖို့တတ်မှတ်ထားတဲ့လက်မှတ်ရေးထိုးပွဲကိုလက်နက်ခိုင်အဖွဲ့၈ဖွဲ့ပါဝင်မှာဖြစ်ပြီးဝမိုင်းလာနဲ့နာဂအဖွဲ့တွေကတော့ပါဝင်လက်မှတ်ရေးထိုးဖို့မသေးချာသေးပါဘူး။ဒီသတင်းကိုတော့ PO မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါရရှင်။
ဟုတ်ကဲ့ပြည်တော်စုငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့ကကိုယ်စားလှယ်တွေပြီးခဲ့တဲ့တနင်္ဂနွေနေ့ကရန်ကုန်မြို့မှာတွေ့ဆုံဆွေးနွေးပြီး NCA လက်မှတ်ရေးထိုးဖို့အတွက်အချိန်နဲ့နေရာတွေသတ်မှတ်ပြီးချိန်အထိ RCSS SSA တောင်ပိုင်းကပါဝင်လက်မှတ်ရေးထိုးဖို့ကိုအပြီးအပြတ်ဆုံးဖြတ်ချက်မပေးခဲ့ပါဘူးဒီဆုံးဖြတ်ချက်ကို RCSS SSA တောင်ပိုင်းဘူကော်မတီအစည်းအဝေးကဆုံးဖြတ်သွားမှာဖြစ်ကြောင်းသာသတင်းထုတ်ပြန်ထားခဲ့တာဖြစ်ပါတယ်ဒီကနေ့မှာတော့ဘူကော်မတီအစည်းအဝေးပြီးဆုံးသွားပြီး NCA လက်မှတ်ရေးထိုးရေးနဲ့ပတ်သက်လို့ဆုံးဖြတ်ချက်ချမှတ်လိုက်ပြီးဖြစ်ကြောင်း RCSS SSA တောင်ပိုင်းကဗိုလ်မှူးကြီးဆိုင်လာကအခုလိုပြောပါတယ
်ဟုတ်ကဲ့ကျွန်တော်တို့ဘူကော်မတီအားလုံးဆုံးဖြတ်ပါတယ်လက်မှတ်ထိုးဖို့ဖြစ်နေရေးကော်မတီရှင်းလာတဲ့အစီအစဉ်တိုင်းကျွန်တော်တို့ပြီးတော့ဆောင်ရွက်ပါကြ
UPWC နဲ့တိုင်းသာလက်နက်ကိုင်အဖွဲ့၈ဖွဲ့ကကိုယ်စားလှယ်တွေဟာဒီလ၄ရက်နေ့ကဆွေးနွေးစဉ်မှာလာမယ့်၅ရက်နေ့မှာနေပြည်တော်ကမြန်မာကွန်ဗင်းရှင်းစင်တာနှစ်မှာလက်မှတ်ရေးထိုးပွဲကျင်းပဖို့သဘောတူခဲ့ကြသလိုတစ်ဖက်မှာကိုယ်စားလှယ်၁၀ဦးစီပါဝင်တဲ့ပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်လက်မှတ်ရေးထိုးပွဲကျင်းပရေးပူးတွဲကော်မတီကိုလည်းဖွဲ့စည်းခဲ့တာဖြစ်ပါတယ်။ဒီလ၈ရက်နေ့မှာတော့ရန်ကုန်မြို့မှာလက်မှတ်ရေးထိုးပွဲကျင်းပရေးကော်မတီအစည်းအဝေးရှိနေပြီးဒီစီဝေးကိုတော့ RCSS SSA တောင်ပိုင်းအဖွဲ့ကပါဝင်တက်ရောက်နိုင်မှာမဟုတ်ဘဲကိုရဲ့နေမှာမှပါဝင်တက်ရောက်နိုင်မှာဖြစ်ပါတဲ့။တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစေးဆိုင်ရာသဘောတူစာချုပ် NCA ကိုလောလောဆယ်ကရင်အမျိုးသားစည်းရုံး KNU ဒီမိုကရေစီအကျိုးပြုကရင်အမျိုးသားတပ်ဖွဲ့ DKBA ကရင်ငြိမ်းချမ်းရေးကောင်စီ KNU KNLAPC ချင်းမျိုးသားတပ်ဦး CNF မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး ABSDFပအိုအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO ၊ရခိုင်ပြည်လွတ်မြောက်ရေးပါတီ ALP နဲ့ RCSS SSA တောင်ပိုင်းတို့ပါဝင်လက်မှတ်ရေးထိုးကြမှာဖြစ်ပါတယ်။ NCA စာချုပ်ရေးဆွဲရမှာပါဝင်ခဲ့တဲ့ကြံအဖွဲ့၁၀ဘွဲကတော့၆ဖွဲ့ကိုအစိုးရကလက်မှတ်ရေးထိုးဖို့မကမ်းလှမ်းခဲ့တာကြောင့်ကချင်လွတ်လပ်ရေးအဖွဲ့ KIO ၊မွန်ပြည်သက်ပါတီ NMSP ၊ KNU မျိုးသားတိုးတက်ရေးပါတီ KNPP နဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းအဖွဲ့တွေကလောလောဆယ်မှာပါဝင်လက်မှတ်မရေးထိုးကြပါဘူး NCA စာချုပ်ရေးဆွဲရမှာမပါဝင်တဲ့ဝါပြည်သွေးစည်းညီညွတ်ရေးပါတီ UWSP မိုင်းလာခေါ် NDAA အဖွဲ့နဲ့နာဂမျိုးသားဆိုရှယ်လစ်ကောင်စီ NSENK တို့ကတော့ပါဝင်လက်မှတ်ရေးထိုးမယ်မထိုးဘူးဆိုတာကိုအခုချိန်ထိအတိအကျအကြောင်းမပြန်သေးပါဘူးဒီအဖွဲ့တွေပါဝင်လာမဲ့အခြေအနေနဲ့ပတ်သက်ပြီးမြန်မာငင်းကြေးစင်တာကအကြီးတန်းအကြံပေးဦးလောင်မောင်ရွှေကအခုလိုပြောပါတယ်
ဒီဦးအောင်တကြနေပြီဆိုတော့ဖွဲ့ချင်းကိုလက်မဲ့ရထိုးမလားအထိုးမလားဆိုတာမျိုးခုထိတော့မေးတာမရှိသေးဘူးပြဒါပေမဲ့အချိန်တစ်ခုမှတော့မေးမယ်လို့ထင်နေရတာ။ဒါကြောင့်လဲဆိုတော့ဒီဦးအောင်အနေနဲ့လေးရဲ့နေရအော်တိုမလေးနဲ့ဆွေးနွေးပွဲမှာဒီနေ့ဘက်မှာသူရှင်းပြနေတာကတော့လက်မဲ့မထိုးခင်နှစ်ရက်သို့မဟုတ်သုံးရက်လုံးမှာမတရားတဲ့ပြဖြစ်ဖို့ကိစ္စတွေရှိတယ်လို့ပြောတဲ့ကျောင်းပြန်တဲ့လူရစာနဲ့ပြင်တဲ့အကျောင်းပြန်တဲ့ပုံမှာပဲသူတို့အနေနဲ့တော့မတရားတဲ့ကိစ္စဆက်ဆောင်တာရှိတော့အဲ့ခုထိတော့စာနဲ့ပြင်တဲ့ကျောင်းပြန်မှုကတော့အချိန်တစ်ခုပြေးတာကိုပေါ်တယ်ဗျအဲ့အချိန်တစ်ခုပြီးတော့ဆောင်ရွက်တော့ရှိတယ
်အစိုးရနဲ့လက်နက်ကိုင်အဖွဲ့၈ဖွဲ့လက်မှတ်ရေးထိုးဖို့ပြင်ဆင်နေချိန်မှာတော့ရှမ်းပြည်နယ်နဲ့ကချင်ပြည်နယ်အတွင်းမှာအစိုးရတပ်နဲ့ KIO PSLF ကပလောင်ပြည်လွတ်မြောက်ရေးတပ်ဖွဲ့ SSA မြောက်ပိုင်းတပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားနေစဉ်ရှိပါတယ်